ခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ပေါ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုအရှိန်ညှင့်တောင်းဆိုလာနေကြပါတယ်။အဲဒီလိုအရေးယူခဲ့မယ်ဆိုရင်တကယ်ထိရောက်မှုရှိနိုင်သလား။ဒါမှမဟုတ်ဘယ်လိုပုံစံနဲ့ဖိအားပေးသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးကျွမ်းကျင်သူပညာရှင်တွေရဲ့သဘောထားတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျွလွန်နေတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတန်ခတ်အရေးယူဖို့အမေရိကန်ပါတီကြီးနှစ်ခုစလုံးကလွတ်တော်အမှ43ဦးကတိုက်တွန်းလိုက်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တန်ခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံရေးဝန်ကြီး Rex Tillerson ကိုတောင်းဆိုထားကြောင်းလည်းဖော်ပြထားပါတယ်။ Georgetown တက္ကသိုလ်ကမြန်မာအရေးကြွမ်းကျင်သူဂုံတုဆောင်ပါမောက်ခDavid Steinberg ကတော့ပိတ်ဆို့အရေးယူမှုတွေဟာများသောအားဖြင့်အလုပ်မဖြစ်လာဘူးလို့သုံးသပ်ပါတယ
် Sanctions have really worked. That's my view. And I think that they are an understandable emotional reaction to bad events.
ပိတ်ဆို့အရေးယူမှုတွေအလုပ်ဖြစ်တယ်ဆိုတာရှားပါတယ်။ဒါကကျွန်တော်အမြင်မှာပိတ်ဆို့အရေးယူရဲဆိုတာဟာဖြစ်သွားတဲ့မကောင်းတဲ့ကိစ္စရဲ့တစ်ခုအပေါ်မှာစိတ်ခံစားမှုနဲ့ဆုံးဖြတ်လို့ဆောင်တာဖြစ်ပါတယ်။ဒီအတွက်သံတရားဖြစ်စရာမလိုပါဘူး။တကယ်လို့ပိတ်ဆို့မှုတွေသာချမှတ်ခဲ့မယ်ဆိုရင်စစ်တပ်ကလည်းအဲ့ဒီလူရက်ကိုဆန့်ကျင်ပြီးရတ္တရာမှဖြစ်ပါတယ်။ဒါဟာတကယ်အရေးကြီးတဲ့ကိစ္စရဖြစ်ပါတယ်
။ဒီကိစ္စမှာပိတ်ဆို့မှုတွေချမှတ်မယ်အစားမြန်မာစစ်တပ်ကိုတိတ်တဆိတ်စီယုံပြောဆိုတဲ့နှီးကိုကျင့်သုံးသင့်တယ်လို့လည်းပါမောက္ခစတိုင်းဘတ်ကပြောပါတယ
်။ So my view is there ought to be some very quiet pressures put on the military but not sanctions as such.Instead of wanting to isolate them, you should be
You know, I mean, got our peace move တွေချမှတ်မဲ့အစားတိတ်တဆိတ်ဖိအားပေးတာမျိုးလုပ်သင့်တယ်လို့ထင်ပါတယ်စစ်တပ်ကိုအထီးကျန်သွားအောင်လှုပ်ဆောင်မဲ့အစားသူတို့မှားနေတယ်ဆိုတာကိုနားလည်သဘောပေါက်လာအောင်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်သင့်ပါတယ်အရင်ကလိုစီးရေးအရာဆက်ဆံမှုတွေဖျက်တောက်တဲ့နေရာထိရောက်မှုမရှိပါဘူးဒီကိစ္စဟာအင်မတန်ခက်ခဲရှုပ်ထွေးတဲ့ကိစ္စပါအလွယ်တကူအပြေထွက်နိုင်တဲ့ကိစ္စမဟုတ်တာကြောင့်လူတွေကဒီကိစ္စကိုစိတ်မပြောကြညာပါဘူး
နယူးယောက်မြို့အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံ Brett Adams ကတော့ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်
။ The military is the one is the institution responsible for the crimes against humanity and ethnic cleansing in Rakhine State. The chain of command is entirely in the military.
ရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့လူမျိုးပြုံတုပ်တင်ရှင်းလင်းမှုအတွေ့ရောလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွေ့ရောစစ်တပ်မှာသာတာဝန်ရှိပါတယ်။ရဲသားတွေနဲ့ဘာမှမဆိုင်ပါဘူး။ပိတ်ဆို့ရေးယူမှုတွေကိုစစ်တပ်ကပဲပြစ်မှတ်ထားလုံဆောင်တဲ့ပါတယ်။စစ်တပ်တွင်တာဝန်ရှိတဲ့လူတွေကိုဖော်ထုတ်ရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာရေးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ရေးခရီးသွားလာခွင့်ပိတ်ပင်ရေးမြန်မာစစ်တပ်နဲ့နိုင်ငံခြားတိုင်းပြည်တွေကစစ်တပ်တွေကြားဆက်ဆံရေးဖြတ်တောက်ကြဖို့အမေရိကန်ပြည်ထောင်စုတခြားနိုင်ငံတွေနဲ့ကုလသမဂ္ဂတို့ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့အနေနဲ့အပြည့်အဝထောက်ခံသင့်ပါတယ်။
ဒါပေမဲ့ပိတ်ဆို့မှုတွေချပြီးသွားရင်ပြန်ရုပ်သိမ်းဖို့ခက်ခဲတယ်ဆိုတဲ့အချက်ကိုသတိချဖို့လိုတယ်လို့ပါမောက္ခစတိုင်းဘတ်ကထောက်ပြပါတယ
် But it is very difficult once you improve what you put on sanctions to get rid of sanctions because under what conditions would you get rid of sanctions if you
ပိတ်ဆို့မှုတွေချပြီးသွားရင်တော့ပြန်ရုပ်သိမ်းဖို့အင်မတန်ခက်ပါတယ်ဘာဖြစ်လို့လဲဆိုတော့ပိတ်ဆို့မှုတွေကိုဘယ်လိုအခြေအနေမျိုးအောက်မှာပြန်ရုပ်သိမ်းမှာလဲစစ်တပ်ပေါ်အမေရိကန်လွှတ်တော်ကပိတ်ဆို့မှုချလိုက်ရင်ဘယ်လိုအခြေအနေမှာရုပ်သိမ်းပေးမှာလဲ။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးချိုးဖောက်မှုတွေဒီမိုကရေစီစနစ်နဲ့မကိုက်ညီတဲ့လှုပ်ဆောင်မှုတွေစသဖြင့်ရိုဟင်ဂျာအရေးတစ်ခုလည်းမဟုတ်ပါဘူး။တခြားအကြောင်းတစ်ခုခုကြောင့်သူတို့အနေနဲ့စော်ရကတက်စရာရှိနေမှာဖြစ်တယ်လို့တခုခုတော့မှားနေဦးမှာပါပဲ
။စစ်တပ်ပေါ်ပိတ်ဆို့အရေးယူခြင်းအပြင်မြန်မာနိုင်ငံမှာလက်ရှိအကောင့်အထည်ပေါ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထိခိုက်လိုက်မယ်မဟုတ်ဘူးလို့HRW ကဘရက်အာဒမ်စ်ကပြောပါတယ
် I do not see how the sanctions against the military by foreign governments will affect the democratic reform. This is
မြန်မာစစ်တပ်ပေါ်နိုင်ငံခြားတိုင်းပြည်တစ်ခုကပိတ်ဆို့ရေးယူမှုချမှတ်တဲ့အတွက်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မယ်လို့ကျွန်တော်မမြင်ပါဘူး။ဒါဟာမြန်မာစစ်တပ်အနေနဲ့သူတို့ရဲ့ပြုမှုလုပ်ကိုင်ပုံတွေကိုပြောင်းပစ်ဖို့နိုင်ငံတကာတိုင်းဝန်ကတောင်းဆိုတာဖြစ်ပါတယ်။ဒါဟာရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရနဲ့စစ်တပ်ကြားကအားပြိုင်မှုမဟုတ်ပါဘူး။ဒါကြောင့်ပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မယ်လို့ကျွန်တော်တို့မမြင်ပါဘူး
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းရိုဟင်ဂျာအရေးအတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းအော်တိုဘာလ18ရက်နေ့က Washington DC မြို့မှာပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီမှာအော်တိုဘာလ16ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။